Welcome to the Voice of America in Burmese.
Mingalama ne kema shen. Washington ni Radio American tangani 2020 Milan 22 ye taujan ni mena khen season rwe go Myanmar sanaw jin mena 6 na yi ga ni 9 na yi thi line meter 2440 ne 51 line la meter 190 rwe ga ni thon lwen pe ni ba bi.ကျမခင်ရတပါဒီမနေ့ခင်တင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာသတင်းချက်လက်မှားတွေအွန်လိုင်းမှာမပြန့်စေဖို့အတွက်ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့အထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကဂျာသဗရီနေမှာပြောပါလေ။အွန်လိုင်းမှာလိင်ညာမှုတွေကြောက်ရွံ့မှုတွေအမုန်းတရားတွေနဲ့ပြည်နေတာကိုလက်လျူရှုမထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်မှန်ရှိရှိတဲ့ verified လှုပ်ရှားမှုကိုစတင်လိုက်ပြီဖြစ်ကြောင်းအထွေမှုချုပ်ရဲ့ကျတဲ့ပရင်းနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးခွဲခြားဆက်ဆံမှုတွေနိုင်ငံခြားသားကိုစိုးရိမ်မှုတွေတိုးလာနေပြီးဒီလိုလှုပ်ဆောင်မှုအများစုဟာကွန်ပျူတာအွန်လိုင်းမှာတွေ့နေရတယ်လို့ကုလအတွင်းမှုချုပ်ကမကြားသိခင်ကပဲသတိပေးခဲ့တာပါ။အချက်နဲ့မှားတွေနဲ့လှုပ်ကြံထားတဲ့အကြောင်းအရာတွေဟာအွန်လိုင်းမှာလင်းမြန်စွာပြန့်သွားပြီးလူသန်းပေါင်းများစွာလက်ထဲရောက်သွားနိုင်တာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ COVID-19 ကာယောဂါဆိုင်ရာအချက်လက်တွေကိုဘာသာစကားမျိုးစုံနဲ့ကဘာတလွားကလူသန်းပေါင်းများစွာလန်းလန်းမှီစေဖို့ရည်ရွယ်ပြီးဒီလှုပ်ရှားမှုကိုကုလသမဂ္ဂကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ငှက်ဖျားယောဂါကုသတဲ့ကလိုရိုကွင်းနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေဟာ COVID-19 ရောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကဘာလုံးဆိုင်ရာလေ့လာမှုကြီးမှာဗြိတိန်ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford Tech တို့ဥဆောင်တဲ့ဒီလေ့လာမှုကိုကျတဲ့ပရင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပအာဖရိကအာရှနဲ့တောင်အမေရိကကဒီယောဂါကုသရေးမှာပါဝင်နေတဲ့ကျန်းမာရေးလုပ်သား4,000ကျော်နဲ့စမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။ COVID-19 အကူအဆက်မခံရတဲ့ကျန်းမာရေးလုပ်သားတိုင်း COPCOP လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ဗြိတိန်နိုင်ငံကလုပ်သားတွေကို Hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလာပေးပြီးအာရှတိုက်သားတွေကိုတော့ Chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့စမ်းသပ်လေ့လာမှာဖြစ်ပါတယ်။ဒီငှက်ဖျားဆေးကအသုံးတည့်တယ်လို့ဧပြီလသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ပြောခဲ့ရကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီကော့ပ်ကော့ပ်စံတမှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက်ကတူအောက်စဖော့အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါမွတ်စလင်တွေရဲ့တလကြာရမဒန်ဥပုပ်လဟာမတ်လ23ရက်စနေနေ့မှာကုန်ဆုံးတော်မှာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်နှစ်လနီးပါအသွားလာကန့်သက်ထားရကနေပြန်ပြီးဖွင့်ပေးလိုက်တဲ့ပါကစ္စတန်နိုင်ငံမှာတော့ဥပုပ်ထွက်တဲ့အစ်နေမတိုင်ခင်ဈေးဝယ်ထွက်သူတွေနဲ့ဆီကားနေပါတယ်ဒါပေမဲ့ကာယောဂါမပြန့်ပွားအောင်ညနေဖုံးတက်တာခက်ခွာခွာနေတာနဲ့ကိုယ့်ကိုယ်ကိုကာဝယ်ဖို့သတိပေးထားတာတွေကိုတော့နေရာအတော်များများမှာမလိုက်နာကြပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုကိုစိုးရိမ်နေကြတဲ့ဒီနှစ်မွတ်စလင်တွေရဲ့အားလတ်ရဲ့အစ်ပွဲတော်ဟာမိသားစုဆွေမျိုးမိသင်္ကဟာတွေနဲ့စားကြတောက်ကြပျော်ပျော်ဆင်နွှဲနေရှိတဲ့ခါတိုင်းနှစ်တွင်နဲ့တော့မတူပါဘူး။အီဂျစ်မှာဈေးဆိုင်တွေစားတောက်ဆိုင်တွေပန်းချံတွေနဲ့ပန်းဖြေကမ်းခြေတွေကိုပိတ်ထားစေဖြစ်ပြီးအင်ဒိုနီးရှားနဲ့မွတ်စလင်အများစုနေထိုင်ရာတခြားနိုင်ငံတွေမှာလည်းအစ်နေအတွက်အထူးစုဝေးဆူတောင်းမှုတွေကိုပိတ်ပင်ထားစေပါဒါပေမဲ့အင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်မှာတော့လူစုလူဝဲနဲ့အစ်နေဆူတောင်းပွဲတွေကိုဗလီဝတ်ကျောင်းထဲမှာရောအပြစ်မှာပါလူချင်းခတ်ခွာခွာနေပြီးကျင်းပနေကြပါတယ်အစ္စလမ်ဘာသာစတင်ရာဆော်ဒီအာရေဗျနိုင်ငံမှာတော့အိမ်မှာပဲဝတ်ပြုဆူတောင်းကြဖို့အစိုးရကရောတရားဟောဆရာတွေကပါတိုက်တွန်းနေတာပါOpen Skies Treaty ကိုလက်လက်စွာဝင်းဟင်ထောက်လန်းခွင့်သဘောတူညီချက်ကနေနှုတ်ထွက်တော့မယ်လို့ American ပြည်ထောင်စုကချက်တဲ့ပရင်းနေမှာကြေညာလိုက်ပါတယ်။အခုလိုနှုတ်ထွက်တာဟာဒီသဘောတူညီချက်ကိုရုရှားကချိုးဖောက်တာကြောင့်လို့လည်းပြောပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်ခြင်းရန်6လကြိုတင်အသိပေးဖို့လိုအပ်တာကြောင့်အခုမေလ27ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကဒီစာချုပ်မှာပါဝင်တဲ့လက်မှတ်ရေးထိုးထားတဲ့နိုင်ငံ32နိုင်ငံကိုအသိပေးလိုက်တာဖြစ်ပါတယ်။ဆက်ရှင်နဲ့တက်တန်းရှိပြီဖြစ်တဲ့ဒီသဘောတူညီချက်မှာရုရှားပါပါပါတယ်။အပြည့်ပြည့်ဆိုင်ရာတည်ငြိမ်မှုတိုးလာဖို့ရည်ရထားတဲ့ဒီစာချုပ်အရလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားတခြားနိုင်ငံပိုင်နဲ့ထဲကိုထောက်လှမ်းရေးလေရင်တွေဆစ်လွတ်ပြီးစီးရင်နဲ့တခြားကိရိယာတက်ဆင်ထားမှုရှိမရှိစုံစမ်းခွင့်ပြုထားတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရေမထုံးပါတဲ့တွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာရေပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ခ်ပုံပီယိုအနေနဲ့လက်ခံပြီးဒီစကီယက်ကိုခေါ်ဖို့အသုံးပြုဖို့တင်ပြလျှောက်ထားလွှာကောက်ယူမဲ့အစီအစဉ် petition ကိုမေလ21ရက်နေ့ကစတင်လိုက်ပြီးလို့ Refugees International အဖွဲ့ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာကိုယ်သိနေပါပြင်းထန်ကြီးတဲ့ cyclone မုန်တိုင်းဒဏ်ခံရသလို COVID-19 ကူးစက်မှုနဲ့စတင်ကြုံတွေ့နေရချိန်မှာသူတို့တွေဟာလူမျိုးတုံးတက်ပြမှုကြောင့်ထပ်ပြေးခဲ့ကြရသလိုအခုလိုအကာအကွယ်မဲ့နေရတဲ့ဆိုတော့ကိုတက္ကပါလို့အတူတကွအတိမတ်ပြုရမှာဖြစ်ကြောင်းလဲ Refugees International အဖွဲ့က VOA ကိုပို့ပို့တဲ့ email မှာပါရှိပါတယ်မြန်မာနိုင်ငံတွင် Ranger Report ကျူးလွန်မှုဟာလူမျိုးတုံးတက်ပြမှုဖြစ်တဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တတ်တမမလူသိရှင်ကြားထုတ်ဖော်ပြောဆိုထားခြင်းမရှိသေးကြောင်း Ranger Report လူသားမျိုးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတို့တက်ပြမှုရှိတယ်ဆိုတာကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်ခံအတိအမှတ်ပြုဖို့တောင်းဆိုကြောင်း Refugees International ရဲ့တင်ပြလျှောက်ထားလောက် petition မှာပါရှိပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေပေါ်နေပြည်တော်ကလူတွေလုံတုံးကရွန်ဂျာတိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာဆိုရကရွန်ဂျာတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။မနေ့ကဟောင်ကောင်မှာအကြမ်းဖက်ရုံရင်းစံခတ်မှုတွေအထူးဦးတည်သွားလို့ရှိတဲ့ဒီမိုကရေစီဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့လူကြိုရေးဆိုင်ရာဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှအဆိုပြုတော်မှာဖြစ်ပါတယ်။ဟောင်ကောင်ရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာတင်သွင်းဖို့ရှိတယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ပြောခွင့်ရဇန်ယီဆွေးကကြာတာပတိနေကပြောပါရယ်ဇန်ရဲ့ပြောကြားချက်ဟာတရုတ်ပြည်မှာကြီးကဟောင်ကောင်ရဲ့ကိုယ်ပိုင်ဥပဒေပြုအဖွဲ့ကိုကြော်ပြီးဥပဒေတွေကိုအတည်ပြုလိုက်မယ်လို့ခန့်မှန်းပြောဆိုနေတာတွေမှန်ကန်ကြောင်းအတည်ပြုလိုက်ပုံလည်းရပါတယ်အခုတင်သွင်းမဲ့ဥပဒေကဟောင်ကောင်ကိုအမေရိကန်တို့ကအထူးစင်တန်ပေးထားတာကိုပြောင်းလဲသွားစေနိုင်တယ်လို့မြေပြတ်မှုတွေလည်းဖြစ်ပေါ်လာဝဲရှိပါတယ်ပြောခွင့်ရဇန်ရဲ့ကြေညာချက်ကစတပ်ပရိနိကစတင်ခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအတိုင်းအမခံညီလာခံ CPPCC မှာထပ်ပေါ်လာခဲ့တာပါ CPPCC ညီလာခံအပြီးတောက်ကြာနေမှာတော့တရုတ်မျိုးသားပြည်သူကွန်ဂရက်နှစ်လည်ညီလာခံကိုစတင်မှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးနဲ့စီးပွားရေးထိခိုက်ဒေသတွေမှာအထောက်အကူဖြစ်စေဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုစေဘဆိုင်ရာပစ္စည်းတွေနဲ့ငွေကြေးအကူအညီတွေပေးအပ်သွားဖို့အကန့်လန့်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇာဘေကစတပ်ပရိနိကပြောလိုက်ပါတယ်
日本もコロナウイルス感染症の拡大の影響を受けた途上
国ジャパンがコロナウイルス対策にも普及する国々を生物産業物資類に日本や防災産業も供給類費とばめ。市場労働本番レバナイにね、変々ななつぶ投稿費せめ。ジャパン養護医療賃金類で費ばめとジャパン文字局阿部が票だわ。トルコの田村タイエブアドワンって呼けれイスタンブール妙が西洋訪問で文字局阿部がビデオが出信票で見込ま。ဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီပေးမယ်ကြောင့်အခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဒါအပြင် COVID-19 ရောဂါကုသဖို့တူရကီကိုတုတ်ကွေးရောဂါကုသနိုင်တဲ့ African ဆေးတွေလှူဒန်းမယ်လို့ဝန်ကြီးချုပ်အဘေကပြောပါတယ်။တရုတ်နိုင်ငံမှာ COVID-19 ရောဂါလက္ခဏာသိမ်မပြင်းထန်သူတွေနဲ့ရောဂါလက္ခဏာလုံးဝမပြတဲ့သူတွေမှာ African ဆေးကိုအသုံးပြုပြီးကုသတာအခြေအနေကောင်းမွန်တာကိုတွေ့ရတယ်လို့တရုတ်တာဝန်ရှိသူတွေကပြောပြီးတဲ့နောက်ပိုင်းဒီဆေးကိုစိတ်ဝင်စားလာကြတာပါ။ဂျပန်နိုင်ငံကဆေးရုံတွေမှာ COVID-19 လူနာတွေကို African ဆေးနဲ့ကုသရမှာရလဒ်တွေကမရေမရရှိနေစေဖြစ်ပေမဲ့ရရှိတဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးဒီဆေးကိုဂျပန်အစိုးရကမေလကုန်ပိုင်းမှာခွင့်ပြုမပြုဆုတ်ဖြတ်သွားမှာဖြစ်ပါရယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့နိုင်ခြေရှိခဲ့တာကိုအလိုအလျောက်အသိပေးမဲ့ smartphone application တစ်ခုကို Apple နဲ့ Google ဒီပညာကုမ္ပဏီတစ်ခုကပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါရယ်နိုင်ငံပေါင်း22နိုင်ငံနဲ့အမေရိကန်ကပြည်နယ်တော်များများမှာဒီ apps ကိုအသုံးပြုဖို့ဖြစ်စီနေကြပြီလို့ကယ်လီဖိုးနီးယားပြည်နယ်ခြေစပ် Apple နဲ့ Google တို့ကပြောပါရယ်ကျောမဲ့ bluetooth စနစ်ကိုအခြေခံအသုံးပြုထားတဲ့ဒီ apps ကိုအသုံးပြုသူတွေအနေနဲ့သူတို့ကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့ဆက်ဆံသွားလာမိခဲ့သလားဆိုတာကိုဖော်ထုတ်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ဖို့ဒီလိုနည်းပညာသုံး apps မျိုးကိုနိုင်ငံအတော်တော်များများကကုမ္ပဏီတွေကိုယ်ပိုင်တီထွင်အသုံးပြုဖို့ကြိုးစားခဲ့ပေမဲ့တိတ်အောင်မြင်မှုမရရှိခဲ့ပါဘူး။Apple နဲ့ Google ကတော့သူတို့ရဲ့ apps တွေကလက်ရှိဆောင်ရွက်နေတဲ့ COVID-19 ချေခံလုပ်ငန်းတွေကိုအစားထိုးဖို့ကြိုးစားတာမဟုတ်ဘဲရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြင်းဘယ်လောက်ရှိခဲ့တယ်လဲသတိပေးတဲ့စနစ်ပဲဖြစ်တယ်လို့ပြောပါရယ် ်အခုနေပညာအသစ်ကပြိုင်ဘက်ကုမ္ပဏီကြီးတစ်ခုရဲ့ဖြစ်တောင့်ဖြစ်ခဲ့ပူပေါင်းတည်ထောင်လုပ်မှုလည်းဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကုသရေးမှာRemdesivir ဆေးကိုကမ္ဘာမှာပထမဆုံးနိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဘာကြောင့်အတည်ပြုပေးလိုက်တာလဲအမေရိကန်နဲ့အာရှနိုင်ငံတချို့မှာပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံမှာဆန့်သက်အသုံးပြုနိုင်မယ့်အလားအလာဘလို့ရှိတယ်လဲစာရာတွေကိုနားဆင်ရဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါAntiviral လို့ခေါ်တဲ့ virus ကိုတိုက်ဖြတ်တဲ့ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးကို COVID-19 ရောဂါကုသရေးမှာဘလောက်ထိစိတ်ချရတယ်လဲဆိုတဲ့အဖြစ်အတိအကျမရှိသေးဘူးလို့ New York မြို့ Wyckoff Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထုကဒေါက်တာဇေယျသက်က VOE ကိုပြောပါရတယ်။ဒီဆေးကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးမှုနှုန်းဘလောက်ရော့ကျစေတယ်လဲဆိုတဲ့ရလဒ်အခုချိန်ထိထွက်မလာသေးဘူးလို့သူကဆိုပါရတ
ယ်။ Remdesivir the antiviral effect ရှိတယ်ဒါသေချာတယ်။ဒါတရားရခိုင်လုံးသေချာတယ်။ဘလောက်ထိ effective ဖြစ်တယ်လဲ effective တော့ဖြစ်တယ်ဟိုဒါပေမဲ့ဘလောက်ကြီးထိ potency effective ဖြစ်တယ်ဆိုတော့ဒီနေ့ဒီချိန်ထိဟို ID drug တူတော့မဟုတ်ဘူ
းအရင်က Ebola virus အတွက် American ပြည်ထောင်စုမှာစတင်တီထွင်ခဲ့တာဖြစ်ပြီးအဲ့ဒီဆေးကိုအခု COVID-19 ရောဂါကုသရေးမှာ CDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနဒေါက်တာ Anthony Fauci အဖွဲ့ဦးဆောင်ပြီး COVID လူနာအယောက်1000ကိုစတင်ဆန့်သက်ကုသပေးခဲ့ကြောင်းဒေါက်တာဇီယာသက်ကပြောပါတယ်
ACWD study ကိုပေါ်အောင်ပေါ့เนาะကျွန်တော်ဒီ COVID-19 မှာဆိုတော့ ACWD study are very first ပေါ့ဗောလူရောက်တစ်ထောင်စမ်းထားတဲ့ data ပါဒါသူတော့ဒီ data တစ်ခုရဲ့ preliminary data ကိုသူကစပြီးပြောပြလိုက်တာ။ဘာပြောပြလိုက်တာလဲဆိုတော့ Remdesivir ပေးထားတဲ့ဒီကောင် standard of care ပေါ့เนาะဘာလို့လဲဆိုတော့ဒီဆေးအသစ်တစ်ခုသုံးလို့ရှိရင်ကျွန်တော်တို့ standard of care နဲ့အများအတိုင်းချင်ရပါတယ်ဒီက trial မှာ standard of care ဆိုတာဒီယောဂါမှာဆိုလို့ရှိရင် oxygen ပေါ့ဒါမှမဟုတ် ventilator ပေါ့ဆိုတော့ပြလိုက်တဲ့အခါဆေးရုံကနေRemdesivir ပေးထားတဲ့ဒီကနေ၄ရက်နဲ့၄ရက်သက်သက်ပေါင်း6 block ပွာပါတယ်ဒီကွာတယ်ပေါ့နော်ဆေးရုံကနေ discharge လုပ်နိုင်တယ်ဒီကပွာပါတယ်ဆိုတော့ပြဒါသူအနေနဲ့ပြထားတဲ့အပိုင်းဒီဆေးရုံကနေ discharge လုပ်နိုင်တဲ့အပိုင်းကိုသူကပြထားတာ okay ဒါပေမဲ့ mortality ဆိုတဲ့သေနှုန်းကလာသေးပါဦးဒီက okay ဒါလူရောက်တစ်ထောင်ဆိုတော့အဲ့ဒီ data ရောက်လာတဲ့အခါမှာ9ရက်ဆေးရုံကနေပွာတယ်ဆိုတော့ဆေးရုံကနေဆင်းတယ်ဆိုတဲ့သဘောတော့လူကရှင်လို့ပေါ့နော်လူတွေကအကုန်လုံးကျွန်တော်တို့အကုန်လုံးဒီ scientist တော်တော်များများဒီလိုပဲတတ်မှတ်လိုက်တယ်ဆိုတော့ဒီ CE ကို FDA က approve for the COVID-19 အတွက်ဆိုပြီးတော့ first in the whole world my United States ကစပြီးတော့ approve လုပ်ပေးတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာလည်း Remdesivir ဆေးနဲ့စမ်းသပ်ကုသမှုတွေလုပ်ခဲ့ပေမဲ့ရပ်ဆိုင်းခဲ့တာတွေ့ရတယ်လို့ဒေါက်တာဇီယာသက်ကပြောပါတယ
်ဆိုတော့ဒီတရုတ်ပြည်ကဒေတာကဘာကိုပြောသလဲဆိုတော့ Luna ဒီတေနှုံးဒီ Remdesivir သုံးထားတာနဲ့ Remdesivir မသုံးထားတာနဲ့တေနှုံးဘာမှသိမပွားပါဘူးစနစ်14% option ရှိပါတယ်တကယ်တော့ Remdesivir သုံးတဲ့ဒီမှာ14%ကိုလုံးရှိပြီးတော့တို့ကျွန်တော်တို့ပေါ် standard of care ပေါ့နော် oxygen ပေးတယ်လို့အောက်တခြားဒီ supportive care ပေးတယ်ဒီမှာ12%ပဲတော့ဆိုတော့အဲ့ data လေးပဲထွက်ပြနေတယ်
တရုတ်ကပေးတဲ့အချက်လက်တွေအရ Remdesivir ဆေးအာနိသင်အပေါ်မျှော်လင့်ချက်ပျောက်ဆုံးနေခြင်း American ကျန်းမာရေးဌာနဘက်ကလူအယောက်1000ကိုဒီဆေးနဲ့ဆန့်သက်ကုသပြီးကနဦးရလက်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့ဒေါက်တာဇီယာသက်ကဆိုပါတယ်လက်ရှိအမေရိကန်အပါအဝင်ဂျပန်ပါကစ္စတန်စတဲ့အာရှနိုင်ငံတချို့မှာပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံအတွက်ရောမျှော်လင့်ချက်ရှိနိုင်သလားဒေါက်တာဇီယာသက်ကတော့အခုလိုပြောပါတယ
်ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာဒီ WHO လုပ်တဲ့ clinical trial တွေအများကြီးရှိပါတယ်မလေးရီးယားတို့ TB တို့အပိုင်းတွေရှိပါတယ်ပေါ့နော်ဒါပေမဲ့လည်းတို့ the biggest clinical trial ဖြစ်တဲ့ HIV trial တို့ဒီလိုဟာမျိုးတွေကတော့ပုံမှန်နိုင်ငံကိုသူတို့ပတ်သက်မှုမရှိသေးပါဘူးဆိုတော့တကယ်လို့ဒါပါဝင်ပတ်သက်မှုရှိထားလို့ရှိရင်တော့ connection ရှိထားရတဲ့အတွက်ကြောင့်လိုရတာကြရတာတွေ့တာပေါ့နော်သူတို့ ਨੇ သိတဲ့အခါကျတော့ဒါပေမဲ့လည်းမရနိုင်ဆိုတော့မရှိပါဘူးဆိုတော့ဒီဆေးတွေကိုရနိုင်လားဆိုတော့ antiviral အတွက်ကတော့နည်းနည်းတော့ခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ဟို US အနေနဲ့ကကျွန်တော်နားလေတော့ကအလုံးကြီးသိန်းခွဲရှိမယ်တူတယ်ဘာလို့ဆိုတော့အဲ့ဒါကြီးဘုံလို့ US ဆိုပဲပြရအောင်ကျန်တဲ့နိုင်ငံတော့တို့ distribute မလုပ်ဘူးနဲ့တူပါလေဖေးလျက်တာဗိ
Remdesivir ဆေးကို American company ကြီးတခုဖြစ်တဲ့ Gilead Science ကထိန်းချုပ်ထားတာပါ FDA ကဒီဆေးကိုအတည်ပြုပြီးရပိုင်းအတွင်းမှာပဲ American နိုင်ငံတော်အမြန်ဆုံးဖြန့်ချီကုသပေးနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ American ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်ရှင်
အမေရိကန်တဝမ်းမှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးပေးတာ10သန်းရှိသွားပြီလို့သမ္မတထရန်ကဗုဒ္ဓဟူးနေ့တော့ကပြောလိုက်ပါတယ်။ဒါဟာအမေရိကန်လူဦးရေရဲ့300ခန့်နှုန်းသာရှိပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတော့အစိုးရအဖွဲ့အနေနဲ့ယောဂပိုစမ်းသပ်မှုကိုအစောပိုင်းကတည်းကမလုပ်ခဲ့လို့အခြေအနေပိုဆိုးသွားခဲ့တဲ့အကြောင်းနဲ့နိုင်ငံအနှံ့ပြည်နယ်အများစုမှာအိမ်မှာပဲနေဖို့ကန့်သတ်ချက်ကိုစပြီးတော့ဖြေလျှော့ပေးနေပြီဖြစ်တဲ့အတွက်လဲကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလိုအပ်ချက်တွေအခုထက်ပိုပြီးတော့ပေးနိုင်ဖို့တောင်းဆိုနေကြတဲ့အကြောင်း VOA လွှတ်တော်သတင်းတောက်ကက်သရင်ဂျပ်ဆင်ရဲ့သတင်းပေးပို့ချက်ကိုကျမခွာညိုကပြောပြမှာပါရှင်နလကြာအသွာလာကန့်သက်တာမြင့်ချက်ကိုပြန်ဖွင့်ပေးလိုက်ပြီမို့စီးပွားရေးအခြေအနေပြန်ကောင်းလာနိုင်မလားဆိုတာပြည်သူတွေသိချင်နေကြပါတယ
် I feel that we are going to have a country that's ready to absolutely
တိုင်းပြည်ဟာအရင်ကတည်းအကောင့်တကအကောင်ဆုံးအခြေအနေကိုရောက်တော့မယ်လို့သူထင်တဲ့အကြောင်းသမ္မတထရမ်ကပြောသွားတာပါဒါပေမဲ့လေဒေါ်လာတွေထရီလီယံနဲ့ချီတဲ့အစိုးရထောက်ပံ့ကြီးတွေဟာအခုထိမလုံလောက်သေးပါဘူးပြည်သူတွေကိုစီးပွားရေးဆိုင်ရာထောက်ပံ့တွေပိုးပြီးတော့ပေးနေတဲ့အချိန်မှာပဲဒီမိုကရက်အမတ်တွေကတော့စမ်းသပ်စစ်ဆေးတာတွေအလစ်မီအောင်လုပ်ဖို့လုံနေတော့မယ်လို့ပြောနေကြတာပါ
And we have to address it and we have to address
ဒါကိုကျမတို့ကမဖြစ်မနေကြဲကြဲပြန့်ပြန့်ရင်ဆိုင်ဖြည့်ရှင်းမှဖြစ်ပါလိမ့်မယ်ငွေကြေးပမာဏများတယ်ဆိုပေမဲ့အမေရိကန်ပြည်သူတွေအတွက်ထိုက်တန်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပေါ်လစီကပြောတာပါနိုင်ငံကျွေးမြီဟာအရန်မြင့်တက်လာနေတဲ့အကြောင်း Republican Party ဝင်တွေကသတိပေးနေတယ်လို့ဒေသအလိုက်အစ်စ်တွေကနေအကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်တွေကိုလည်းခြာနေကြတာပါStephen Murray ကအင်ဗျူရောရဲ့စီးပွားရေးဆိုင်ရာအကြံပေးတစ်ယောက်ပါ
Obviously you need to keep nursing homes safe where half of the deaths have been
လူဦးရေရဲ့ထဝက်လောက်သေဆုံးခဲ့ကြရတဲ့တက်ကြီးရွယ်ဦးစောင့်ရှောက်ရေးခေဟာတွေစက်ပြီး BND ရဲ့ကင်းအောင်လုပ်ပေးရပါမယ်ဒါပေမဲ့တနိုင်ငံလုံးအနေထားနဲ့ပြောရရင်နိုင်ငံတဝက်လောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသလောက်ဒေတာတွေလည်းရှိပါတယ်အဲ့ဒီဒေတာမျိုးတွေမှာဘေးကင်းကင်းနဲ့ပြန်ပြီးပုံမှန်အလုပ်လုပ်လို့ရနိုင်ပါပြီလို့သူကပြောပါတယ်လွတ်တော်အမတ်တွေကတော့ကျန်းမာရေးအထူးကြွမ်းကျင်သူတွေနဲ့အွန်လိုင်းကနေကြားနာပွဲတွေလုပ်ခဲ့ရမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးရေးမျှော်လင့်စရာတွေကိုကြားခဲ့ကြရပါတယ်။ဒေါက်တာစကော့ကော့ဘလစ်က FDA ကော်မရှင်နာဟောင်းတယောက်ပါ။
We're seeing signs of a slowing epidemic nationally but we're still going to be reopening against the backdrop.
တနင်္ဂနွေတိုက်တာနဲ့ပိုးကူးစက်မှုရော့ကျလာတာကိုတွေ့နေရပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့မှာတော့ထင်ထားတာတဲ့ပိုးပြီးရောဂါပြန့်ပွားလာစေမဲ့ကိစ္စတွေမှာပြန်ဖွင့်မပေးစေချင်သေးဘူးလို့ပြောပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရေးအဓိကကြားတဲ့အချက်ကဘေးကင်းလုံခြုံရေးပါပဲ။ရောဂါပိုးစစ်မြစ်ောက်တဲ့စမ်းသပ်မှုကလည်းဆောင်ရွက်နေတော့မှရှိပါတယ်။John Aglesby ကဂျွန်ဟော့ပကင်းစ်ဘလူးမ်ဘတ်ဂ်ဈေးတက္ကသိုလ်လူထုကျန်းမာရေးဌာနကပ
ါ Contact tracing will need to be a key part of our strategy until widespread vaccination can happen.
ယောဂါစင်းမြစ်ရှာတာဟာကျွန်တော်တို့ရဲ့ကာကွယ်ဆေးတွေကြဲကြဲပြန့်ပြန့်ထုတ်လုပ်လာနိုင်တဲ့အထိဆောင်ရွက်ရမယ်မဟာဗျူဟာရဲ့အဓိကအစိတ်ပိုင်းတစ်ရပ်ဖြစ်ပါတယ်လို့ပြောပါတယ်။ကာကွယ်ဆေးရှာဖွေစမ်းသပ်နေတာဟာအနည်းဆုံးတစ်နှစ်လောက်တော့ကြာဦးမှာဖြစ်လို့အမေရိကန်နိုင်ငံအနေနဲ့ကပ်ရောဂါစတင်ဖြစ်လာခဲ့တဲ့အချိန်မှာလုပ်ခဲ့တဲ့အမှားမျိုးကိုရှောင်ရှားပြီးစမ်းသပ်စစ်ဆေးမှုတွေကိုအရှိန်မြင့်ဆောင်ရွက်ကြဖို့လိုတဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောနေကြတာဖြစ်ပါတယ်အရှိတ်ဂျာကဟာဘတ်တက္ကသိုလ်ကကမ္ဘာ့ကျန်းမာရေးဌာနဒါရိုက်တာပါ
The outbreak got too big because we didn't have a testing infrastructure that allowed us to
ရောဂါကြီးကျယ်ကူးစက်ပြန့်နှံ့သွားတဲ့အကြောင်းကကျွန်တော်တို့မှာစမ်းသပ်စစ်ဆေးစရာတွေမရှိခဲ့ကြလို့ပါဒါကြောင့်စမ်းသပ်စစ်ဆေးမှုဟာတိုင်းပြည်ကိုမဖြစ်မနေပိတ်ချလိုက်ရတဲ့အထိဖြစ်သွားခဲ့ရတဲ့ယောဂါကိုအောင်မြင်အောင်မထိမ့်ချုပ်နိုင်ခြင်းရဲ့အခြေခံအကြောင်းပဲဖြစ်ပါတယ်လို့သူကပြောပါတယ်။တိုင်းပြည်စီးပွားရေးလုပ်ငန်းတွေကိုပိတ်ချထားလိုက်ရတဲ့ကိစ္စဟာသမရရွေးကောက်ပွဲအတွက်အဓိကကြားတဲ့အကြောင်းအရာတစ်ခုလည်းဖြစ်လာပါတယ်။မျှော်လင့်မထားတဲ့စီးပွားရေးအကျပ်တွေကနေကြော်ရွားနိုင်မဲ့နီလန်းကိုလည်းပါတီနှစ်ရစလုံးကရှာဖွေနေကြပါတယ်ရှင်။ကျွန်မခွာညိုပါ
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဥရောပနိုင်ငံတွေကိုဒေါ်လာ945ဘီလီယံအကူအညီပေးဖို့ဥရောပသမဂ္ဂ EU ကစီစဉ်နေပါတယ်။ဥရောပတိုင်းမှာဗိုင်းရပ်စ်တန်အဆိုးရွားဆုံးခံခဲ့ရတဲ့နိုင်ငံဖြစ်တဲ့စပိန်နိုင်ငံမှာတော့လုပ်ငန်းတွေပြန်ဖွင့်ပေးရမလား၊ကန့်သတ်ချက်တွေဆက်ထားရမလားဆိုပြီးဆုံးဖြတ်ချက်ချဖို့အရေးခေါင်းဆောင်တွေအကြားလွန်ဆွဲစဉ်းစားနေကြရပါတယ်။စားသောက်ဆိုင်တွေအပါအဝင်အသေးစားစီးပွားရေးလုပ်ငန်းလေးတွေကလည်းပြောင်းလဲနေတဲ့အခြေအနေတွေနဲ့လိုက်လျောညီတွေ့ဖြစ်အောင်ကြိုးပမ်းနေကြရပါတယ်။ဘာစီလိုနာကအယ်ဖွန်ဆိုဘီတိုရဲ့သတင်းလွှာကိုပြောပြပါမယ်။စီးပွားရေးအတွက်အမြဲတမ်းရေးပါတဲ့လုပ်ငန်းဖြစ်တဲ့ခီးသွွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပြန်ဖွင့်ပေးနေချိန်မှာ EU ကအခုလိုစီးပွားရေးအကူအညီပေးမှာပါ။ကန့်သတ်ချက်တွေတဖြည်းဖြည်းချင်းဖွင့်ပေးဖို့လမ်းညွှန်ချက်တွေကိုလည်း EU ကချမှတ်ထားပါတယ်။
hotels, restaurants,
hotel တွေ satellite sign တွေ pilot gantry တွေနဲ့ခရီးသွားတဲ့နေရာတွေမှာ coronavirus ကူးစက်မှုအနည်းဆုံးဖြစ်အောင်လုပ်ပြီးတော့မှလုပ်ငန်းတွေလည်းပတ်လို့ရပါမယ်လို့ဥရောပ commissioner မရှိ Margaret Vestager ကပြောသွားတာပါလူချင်းခက်ခွက်ခွာနေဖို့စီကံကဆက်ရှိနေအောင်မှာမို့ satellite sign တွေနဲ့ hotel တွေကအရင်လိုလူအများကြီးလက်ခံနိုင်မှာမဟုတ်ပါဘူးပုံမှန်ဝင်ငွေတစ်ဝက်လောက်ထိကဆုံးရှုံးနိုင်ခြေရှိနေပါတယ်ဒီအပြောင်းအလဲကိုစိုးရိမ်နေတဲ့စားတောက်ဆိုင်ပိုက်ရှင် Kikedel Olmo က
algo ha cambiado para siempre
တခုခုတော့လုံးလုံးလည်းတာကြီးပြောင်းလဲသွားပြီဆိုတာကျွန်တော်တို့သိနေပါတယ်စားတောက်ဆိုင်ထဲလူနေသွားမယ်ဆိုတာကလည်းရှင်းနေတာပါပဲလူတွေကသူတစ်ပါးနဲ့အထီးတွေ့နေမယ်ကိုယ့်ဝင်ကိုယ့်ရမှာဒါမှမဟုတ်သူတို့အလုပ်တွေမှာပဲစားတောက်ကြတော့မှာကိုကျွန်တော်တို့စိုးရိမ်နေပြီပါတယ် Kikedel Olmo ကစပိန်နဲ့ဘာစီလိုနာမြို့ကဒီစားတောက်ဆိုင်ပိုက်ရှင်ပါသူကစားတောက်ဆိုင်တွေကနေအစားအစာတွေကိုစားတောက်သူတွေစီကိုပို့ပေးနေတဲ့ဝန်ဆောင်မှု delivery application တွေကိုတော့သူ့အမျက်ကိုခွဲပေးရတဲ့သဘောမချဘူးလို့ဆိုပါတယ်။သူနဲ့တသဘောထားတဲ့ရှိတဲ့တခြားဆိုင်ပိုင်ရှင်တွေကလည်းကိုယ်တိုင်စားတောက်တွေလိုက်ပို့နိုင်ရေးဆွေးနွေးနေကြပါတယ်
။ Vamos a ser más capaces de
ကျွန်တော်တို့ကသူတို့ရဲ့ပို့ကောင်းအစားအစာပို့ပူနည်းတွေကိုအိမ်တွေကိုလိုက်ပို့ပေးနိုင်ပါလိမ့်မယ်။ဘလော့ဇဲရှိနေတဲ့စားတောက်သဲယူပေးတဲ့ဝန်ဆောင်မှု app တွေကကော်မရှင်ကယူရာများလို့ကိုယ်တိုင်အစားအသောက်ပို့ပေးဖို့လိုအပ်တယ်လို့လည်းစားတောက်ဆိုင်ပန်ရှင်နောက်တူကပြောပါတယ်
။ Empezamos a pensar en grandes plataformas como Uber Eats, como el Globo.
Uber Eats o Globo လို့ Deliveroo လို့အစားအသောက်တည်ယူတဲ့ဝန်ဆောင်မှု app တွေကကျွန်တော်တို့စီကပတ်စံတွေနှင်းကန်ယူနေပါတယ်လို့သူကမချိမနှက်နဲ့ပြောသွားတာပါ။စပိန်နိုင်ငံမှာရှိတဲ့သူတို့လိုစားတောက်ဆိုင်လုပ်ငန်းရှင်တွေနဲ့တခြားသေးသောလုပ်ငန်းတွေပြန်ပြီးနလန်ထူဖို့ကတော့ဒီကပတ်ကယောဂပြဿနာကြီးကိုကုမြူကုရွာတဲ့ဘယ်လိုအဖြေရှာဖြေရှင်းနိုင်မလဲဆိုတဲ့အချက်ပေါ်အများကြီးမူတည်နေပါတယ်ခင်ဗျကျွန်တော်ရဲ့မထုံပ
ါစင်ကိုနိုင်ငံကဈေးဝယ်စင်တာတွေကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်စရုပ်တွေကိုအသုံးပြုလာနေကြပါတယ်ဗိုင်းရပ်စ်တိုက်ဖျက်တဲ့နေရာမှာဓာတ်ရုပ်ဆေးရည်အစားခရံလုံရောင်ကြီးကိုအသုံးပြုထားတဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ Sunburst UV Disinfecting Mobile Robot လို့ခေါ်တဲ့ဒီဆက်ရုပ်တွေကဓာတ်ဆေးရည်တွေကိုမသုံးဘဲခရမ်းလွန်ရောင်ကြီး UVC မီးကြောင်းတွေနဲ့ဗိုင်းရပ်စ်ကိုတိုက်ဖျက်သွားမှာဖြစ်ပါတယ်ဒီဆက်ရုပ်ကိုတီထွင်တဲ့စင်ကိုအခြေစိုက် PPA ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Derek Yap က COVID-19 ကပ်ရောဂါကဒီဆက်ရုပ်ကိုသုံးဖို့အတွက်အသင့်တော်ဆုံးအခြေအနေဖြစ်တယ်လို့ပြောပါတယ
် Why we chose to put it together was becauseit fits the ideal situation to
deliver to all online ဆက်ရုံနဲ့ခံလုံရုံကိုတုံးပြီးဘာကြောင့်ပူတက်ရတယ်လဲဆိုတော့အခု COVID-19 ကံရောဂါကဒါနဲ့အသင့်တော်ဆုံးဖြစ်လို့ပါခံလုံရုံကြီးက Android ရှိပြီးလူတွေရှိရင်မသုံးသင့်ပါဘူးဒီလိုဒါကခဏခဏလိုအပ်မဲ့ကိစ္စဖြစ်တယ်လို့ virus ကလည်းဆိုပါတယ် virus တိုက်ဖြစ်ဖို့အတွက်ဒါကကျွန်တော်တို့အတွက်အသင့်တော်ဆုံးဖြစ်လို့သုံးတာပ
ါဒီဆက်ရုံတွေကို Fraser Company ကပိုင်တဲ့ဈေးဝယ်စင်တာတွေမှာပြီးခဲ့တဲ့ April ကစပြီးစမ်းသပ်အသုံးပြုလာတာဖြစ်ပြီးတော့ခံလုံရုံကြီးသုံးတာနဲ့ပတ်သက်ပြီးDerek Yap ကအခုလိုပြောပါတယ
် Hydrogen peroxide or ozone too much of it is bad for the human right so to apply
ပိုတက်ဆီတွေတုံးတာလူတွေအတွက်မကောင်းပါဘူးဒါကြောင့်အခန်းဒီမှာကျတော့ပိုတက်ဆီချောင်းဘူးကမလွယ်ဘူးလေအခန်းတွေကိုပိတ်ရမယ်လူတွေကိုရွှေ့ရမယ်ဆေးဖြန့်ပြီးတော့တခါအသုံးပြုဖို့ဆောင်ရမယ်ဒါပေမဲ့ UVC ကြတော့အဲ့လိုမဟုတ်ပါဘူးပြီးတော့ဒီ virus ကလည်းလေထဲမှာနိုင်ရင်နေနေနိုင်တော့ UVC ကလေထဲမှာရှိတဲ့ပိုးကိုတတ်ဖို့အတွက်တခုတည်းသောနည်းလမ်းပါအရာဝတ္ထုတွေရဲ့မျက်နှာပြင်တွေကိုပိုးသက်လေဒီထဲမှာတော့မတတ်နိုင်ဘူးလေ
UVC လို့ခေါ်တဲ့ခရမ်းလွန်ရောင်ကြီးကလူတွေရဲ့အရေပြားနဲ့မျက်လုံးကိုလည်းထိခိုက်နိုင်တာကြောင့်ဈေးဝယ်စင်တာတွေပိတ်ပြီးမှအသုံးပြုတယ်လို့ပြောပါရယ်ဒါ့အပြင်အနောက်မှာလူတွေရှိနေရင်ခရမ်းလွန်ရောင်ကြီးကိုပိတ်နိုင်အောင်လည်းလုပ်ထားတယ်လို့ PPA ကုမ္ပဏီကပြောပါရယ်သွားမယ့်လမ်းကြောင်းကိုထည့်ပြီးတာနဲ့ဒီဆက်ရုပ်ကဗိုင်းရပ်စ်ပိုးသက်တဲ့ကိစ္စကိုသူ့ဘာသာသူလုပ်သွားတာဖြစ်ပါရယ်အခုလို COVID-19 ကပ်ရောဂါကြောင့်အနာဂတ်မှာကုမ္ပဏီတွေအနေနဲ့လည်းလူတွေစားဆက်တွေကိုပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ Derek Yap ကပြောပါတယ်။ဒါပြင် Fraser Company ကလည်းစင်ကိုကသူတို့ပိုင်တဲ့နေရာတွေမှာပို့ပြီးတော့အသုံးပြုကျင်တယ်လို့ Fraser ဈေးဝယ်စင်တာရဲ့တာဝန်ရှိသူတူဖြစ်တဲ့ Tanky Yong ကပြောပါတယ
်။ As the COVID-19 pandemic continued to unfold, it is of utmost
importance. ဒီနေ့ကရောဂါကဆက်ဖြစ်နေတာကြောင့်စင်ကိုမှာရှိတဲ့ကျွန်တော်ဝန်ထမ်းတွေနဲ့ဆိုင်ပြီးမှကျန်းမာရေးကြဘီကင်ဘူးကအရေးကြီးဆုံးပါ။ဒါကြောင့်ကျွန်တော်တို့ရဲ့ဈေးဝယ်စင်တာတွေမှာဒါလိုမျိုးအသုံးပြုခြင်းအဖြစ်ကျွန်တော်တို့ရဲ့လူမှုဝန်ကြီးကိုလည်းကာကွယ်ရရောက်တယ်လို့ပြောအားဆက်ရတဲ့တန်ရှင်းရေးကိစ္စတွေမှာလူဝင်များကိုရှော့ချနိုင်ပါတယ်
။အခုဆိုရင်စင်ကိုမာတာမကပြည်ပနိုင်ငံတွေတော်များများကလည်းဆက်ရုပ်ကိုဝယ်ဖို့ဆက်သွယ်လာနေကြတယ်လို့ Derek Yap ကပြောပါတယ်
။ So all the malls in Singapore have contacted us, hospitals contacted us, corporates
အခုဆိုရင်စင်ကာပူရှိတဲ့ကုန်ပြည်ရေးဆေးရုံတွေဈေးဝယ်စင်တာတွေစူပါမားကတ်တွေစီးပွားရေးအဆောင်တွေကကျွန်တော်တို့ကိုဆက်သွယ်လာကြပါတယ်စူပါမားကတ်တွေဆိုလည်းစားတောက်တွေဆေးဖြတ်လို့မရပါဘူးဒါပြင်အများပြည်သူသုံးသိန်းပို့ဆောင်ရေးတွေနဲ့ချန်ကင်းလေးစိတ်မှလည်းပို့တက်ဖို့ဆက်သွယ်လာနေရှိပါတယ်ဒါပြင်ဒူဘိုင်ပြင်သစ်ဟောင်ကောင်စတဲ့နိုင်ငံတော်များများကလည်းဝယ်ဖို့ဆက်သွယ်လာနေကြပါပြီ
ဘူလော်လော်ဇေမာဒီဆက်ရုပ်ရဲ့တန်ဖိုးကအမေရိကန်ဒေါ်လာ5000လောက်ရှိပြီးငားကျင်နေဆိုရင်တော့တစ်လကိုစင်ပိုဒေါ်လာ3000လို့ဆိုပါတယ်ဒါပြင်သူတို့အနေနဲ့ဆက်တီတော်မင်းများကိုဈေးဝင်တွေရောဂါရှိတဲ့သူတွေကိုတီးတန့်ခွဲထားတဲ့နေရာတွေကိုလူဒန်းဖို့စီစဉ်နေတယ်လို့လည်းပြောပါတယ်သူတို့ရဲ့အဓိကရည်မှန်ချက်ကတော့ဈေးနှုန်းကိုကူးထက်ဖို့ရှော့ချပြီးအိမ်တိုင်းမှာပိုးသတ်ဖို့အသုံးပြုနိုင်မဲ့အိမ်သုံးပစ္စည်းအဖြစ်ထုတ်လုပ်သွားနိုင်ဖို့ဖြစ်ပါတယ်ခင်ဗျာ
တန်ဇန်းနီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကွဲဖို့အကြောင်းပြချက်နဲ့ဆေးဘက်ဝင်အပင်အသုံးပြုတိုင်းရင်းဆေးတွေကိုအသုံးပြုနေကြပါတယ်။သိပ္ပံနီးချက်ဆန်သက်စစ်ဆေးထားတာမရှိဘဲအခုလိုဆေးဘက်ဝင်အပင်တွေကိုရောဂါကုလုံးတွေအသုံးမပြုတင်ကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းကို Charles Combi Darislam ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ Darislam စင်ကြေးဘုံမှနေထိုင်တဲ့ Majuma Sadiq ငရုတ်ကောင်းတဲ့တရရဲ့တွေကိုရောပြီးတော့ကျူဖို့လုပ်နေပါတယ်။ဒီလိုဆေးဘက်ဝင်အပင်တွေကိုရောကျူပြီးတော့အငွေ့ကိုရှူတာကရောဂါပိုးကွဲတယ်လို့သူကယုံကြည်နေတာပါ။
မေဘူကိဇာတို့ကကုညီဟန
်ယောဂကာကွယ်ဖို့ဒီလိုအငွေ့ရှူတာပါနေ့တိုင်းမနေ့နေ့လေညနေ3ကတည်းရဆက်လုပ်ပါတယ်တမယာတိချင်းငရုတ်ကောင်းတဲ့ကျက်သွန်တွေကိုရောချိုပြီးလဲတောက်ပါတယ်လေးရပြီးတော့ရက်ထားပါတယ်လို့သူကပြောပါတယ်တခြားဆီးမီးတွေလိုပဲဒီဆီးမီးကကိုရိုနာဗိုင်းရပ်စ်ယောဂကိုကုသနိုင်နေဆိုတဲ့အထောက်အထားမရှိပေမဲ့ဒီလိုတိုင်းရင်းဆေးကိုသုံးဖို့တွန်းအားပေးနေတဲ့အထက်မှာကိုဗစ်ရောဆိုတဲ့ဆေးကိုဖော်ဆက်ရောင်းချတဲ့ဟာမစ်မာလီဘိုလဲပါဝင်ပါတယ
်တိုကေယာတူမေဂွန်ဒိုဝါ
ဒီတဘာဝတိုင်းရင်ဆေးကိုတွေ့ပြီးသုံးကြည့်တဲ့သူတွေအထက်မှာဒီဆေးအလုပ်ဖြစ်တာကိုတွေ့ရပါတယ်ပထမအဆင့်ကအဖျားကျတာပုံမြင်တယ်အသက်ရှူရခက်တာကိုလည်းကုပေးတယ်တုတ်ကွေးနဲ့ပင်မနွမ်းနေနေရတွေကိုလည်းပျောက်စေတယ်ဒါတွေကကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာတွေပဲလေလို့သူကပြောပါတယ်တန်ဇန်းနီးယားအာဏာပိုင်တွေကတော့ဒီလိုဆေးနီးတွေဟာကိုရိုနာဗိုင်းရပ်စ်ရောဂါပျောက်စေအနေနဲ့ထိရောက်သလားဆိုတာကိုပထမဆုံးစနစ်တကျဆန်းသပ်စစ်ဆေးဖို့လိုတယ်လို့ပြောပါတယ်
Qualsiasi situazione subire.
ဒီတိုင်းဆေးကိုသူတေသနာစီရင်နေထဲဖို့ဆေးသူတေသနာဌာနညွှန်ကြိုးရဲ့ညွှန်ကြားချက်ကိုစောင့်နေပါတယ်လို့ဆေးသူတေသနာဌာနတာဝန်ရှိသူတို့ကပြောပါတယ်ဒီလိုတိုင်းဆေးနီးတွေဟာတကယ်ပဲကိုရိုနာဗိုင်းရပ်စ်ရောဂါပျောက်မပျောက်မသိကြပါပဲမွာကျူးမားနဲ့သူ့မိမလေးတွေအတွက်ကတော့ပိုးကူးမခံရဖို့အရေးဒီဆေးနီးတွေကသူတို့တတ်သမျှမှတ်သမျှအကောင်းဆုံးလုပ်နိုင်တဲ့နည်းလမ်းတွေပဲဖြစ်ပါတယ်ကျမများသတင်းအောင်ပါရှင်
ရုစလပီနိုင်ငံတကာမီဒီယာတွေထဲမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မှာပြတ်တုန်ပြောပြလိုပါတယ်မြန်မာနိုင်ငံခပလန်းစီမံကိန်းအစီအမင်းဖို့တရုတ်ကကိုဗစ်ဒီပလိုမစီကိုကျင့်သုံးနေသလားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာရှာဆူရက်ဘရတ်ဂျီရာကိုဥစွာကြည့်ကြအောင်ပါတရုတ်နိုင်ငံဟာကိုဗစ် -19 ကာယောဂါရဲ့အဆိုးဆုံးကိုကျော်လွှတ်ပြီးတဲ့နောက်ကိုဗစ်ဒီပလိုမစီကိုကျင့်သုံးလာတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဖက်နိုင်ငံတွေကိုဆေးဝါးအထောက်ပံ့တဲ့လူပုဂ္ဂိုလ်တွေဆစ်လွတ်ပြပနေတယ်စည်ရနာဝပြပြီးကာယောဂါတက်ဖြစ်ရင်းမှာကမ္ဘာကောင်းဆောင်ဖြစ်တယ်ဆိုတာကိုဖော်ထုတ်လာတယ်လို့ဆိုပါတယ်ဖြစ်တော်အာရှရေးရာစောင့်ကြည့်သူတို့ကဒါဟာတရုတ်အစိုးရရဲ့ soft power ကိုအနုနီအင်အားသုံးခြင်းတစ်မျိုးဖြစ်တယ်ဆိုတာကိုသတိထားရဖို့လိုတယ်လို့ထောက်ပြတင်ကြပါတယ်တရုတ်ရဲ့ BRI ကကပလန်းစီမံကိန်းအတွက်တွန်းအားပေးတဲ့အကြံစီဖြစ်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာတရုတ်အသံမကြီးချန်ဟိုင်ကဗနယင်းနဲ့စစ်မှုဒုတိယဝန်ကြီးဆက်အောင်ကိုတွေ့ဆုံခဲ့တဲ့ကိစ္စကိုထောက်ပြထားပါတယ် COVID-19 Economic Relief Plan CERP ကိုမြန်မာဘက်ကကြေညာပြီးရပိုင်းအတွင်းမှာပဲတရုတ်အသံမကြီးဟာမြန်မာဒုဝန်ကြီးနဲ့အခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်လက်လုံးမှာကာယောဂါအကြောင်းပြပြီးခပလန်းစီမံကိန်းအတွက်တွန်းလှုပ်လာမဲ့တရုတ်ရဲ့ PR ကိုမြန်မာကလည်းစိုးရိမ်နေပါတယ်ဒါရမြန်မာဟာတရုတ်နိုင်ငံနဲ့စီးပွားရေးအရာဆက်ဆံမှုမှာကိုပိုင်ဆုံးဖြတ်ခွင့်ကိုအတော်အသင့်ပြသလာနိုင်ခဲ့ပြီဖြစ်ပါတယ်။တရုတ်တို့အခုသုံးလာတဲ့ soft power ကနူနီအင်အားသုံးမှုဆိုတာကတော့သူတို့လူကျင်တာကိုမတရားဩဇာဆုံးခိုင်းတာတဲ့တစ်ဖက်သားလုချင်လာအောင်ဆွဲဆောင်တဲ့ COVID diplomacy ပဲဖြစ်ပါတယ်။မြန်မာဟာဒီကပလန်းစီမံကိန်းနဲ့ပတ်သက်ပြီးသူတို့လူကျင်တဲ့အချက်တချို့ကိုရအောင်လုပ်နိုင်ခဲ့ပြီဖြစ်တယ်လို့လည်းဆိုထားပါတယ်။စီပွားရေးအခက်အခဲတွေနဲ့ရင်ဆိုင်လာရဖို့စီနေတဲ့အချိန်ကပလန်းစီမံကိန်းကိုလှုပ်ဖို့ရတဲ့အရေးတကြီးလိုအပ်လာနေတဲ့အချိန်ဖြစ်ပေမဲ့သင်တလောက်စစ်တွန်းနိုင်လိမ့်မယ်ဆိုတဲ့သဘောတော့မတွေ့ရဘူးလည်းပြောပါရစေ။ဒါပေမဲ့ COVID diplomacy ရဲ့ခြေလှမ်းတိုင်းကိုတော့အနိကဆောင်ကြည့်နေရမှာဖြစ်တဲ့ဒီစီမံကိန်းတွေကိုသက်ဆိုင်ရာဒေတာရင်းရက်ခတ်မှုဘယ်လောက်ရှိမယ်ဆိုတာနဲ့ဆက်ဆက်ပြီး ဒေသအမြင်နဲ့ဆင်ခြင်ကြည့်ရှုဖို့လိုတယ်ထင်အောင်ထင်မှားဖြစ်မှုတွေနဲ့ဝေဝါးဝါးဖြစ်မနေသင့်ဘူးလို့ရှင်းသားထားပါတယ်ခင်ဗျာဗီယက်နမ်နဲ့ဘဝရူမဲကောင်နိုင်ငံတွေဗိုင်းရပ်စ်ကြောင့်ဖေးသူနည်းပေမဲ့စီးပွားရေးနှင်နာခြင်းဆိုတဲ့ကောင်းစဉ်နဲ့ Nikki Asian Review မှာဒီလန်လိုရေးတာကိုဆက်ကြည့်အောင်ပါကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်တို့ဟာအရှိတောင်အာရှကဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဆိုင်ရင်ကိုဗစ်ကူးစက်မှုလွန်စွာနည်းပေမဲ့စီးပွားရေးထိခိုက်မှုတော့အတူတူပဲဖြစ်ပြီးဖွံ့ဖြိုးမှုကိုထိခိုက်နိုင်တယ်လို့ကြွန့်ကျင်သူတွေရဲ့သုံးသပ်ချက်ကိုရေးသားထားတာဖြစ်ပါတယ်ဒီလေးနိုင်ငံဟာဖွံ့ဖြိုးမှု2019မှာ 6.9% ခိုင်နှုန်းအပြန်ပြင်းရှိခဲ့ရက300ခိုင်နှုန်းအောက်ထိကျဆင်းသွားနိုင်တယ်လို့ဆိုထားကြတာပါတချို့ကဆိုရင်ဒီနိုင်ငံတွေအနေနဲ့အခုကာယောဂါကြောင့်စီးပွားထိခိုက်မှုကိုရင်ဆိုင်နိုင်ဖို့နိုင်ငံတကာအထောက်ပံ့လိုအပ်လိမ့်မယ်လို့တောင်သတိပေးထားကြပါသေးတယ်။အစိုးရကပံ့ပိုးထောက်ပံ့မှုတွေလုပ်ပေမဲ့မလုံလောက်ဘူးလို့လည်းထောက်ပြကြပါရယ်။ဒီနိုင်ငံတွေဟာလုံအားစည်းသက်သာတဲ့နိုင်ငံတွေဖြစ်တဲ့အတွက်အဝတ်အထည်လုပ်ငန်း၊ကားပစ္စည်းထုတ်လုပ်တက်ဆင်တဲ့လုပ်ငန်းနဲ့လျှက်စစ်ပစ္စည်းလုပ်ငန်းတွေကိုဆွဲဆောင်နိုင်ခဲ့ပေမဲ့ကာယောဂါကြောင့်ဒီစီးပွားရေးတွေထိခိုက်နေတာသွားပါပြီ။ဒါပေမဲ့ကမ္ဘာနိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုအချိန်မပြတ်စေဖို့ကြိုးပမ်းနေကြတဲ့အချိန်တည်းမှာပဲဒီလင်းနိုင်ငံအတွက်အခြေအနေကောင်းလာနိုင်တဲ့အစိပ်ပိုင်းတချို့လည်းရှိတယ်လို့ဆိုပါရယ်အခုကာယောဂါဟာတရုတ်တို့အိန္ဒိယတို့လိုကုန်ထုတ်လုပ်ငန်းရဲ့တကက်ချက်အချာနိုင်ငံကြီးတွေမှာအများကြီးထိခိုက်ဒဏ္ဍာရခဲ့ရတာထင်ရှားနေပါရယ်ဒါကြောင့်ဒီလိုကုန်ထုတ်လုပ်တဲ့လုပ်ငန်းတွေကိုနေရာဖြန့်ကျဲပြီးအစိမ့်ပြင်းထုတ်လုပ်ဖို့ကြိုးစားလာကြဖို့ရှိနေတဲ့အတွက်အလဲလကာလတစ်ခုမှာတော့ဗီယက်နမ်နိုင်ငံဟာအဓိကအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်မြန်မာနိုင်ငံဟာလည်းပဲလောလောဆယ်ပါသိပ်မဆွဲဆောင်နိုင်သေးပေမဲ့လက်မဲ့ဆယ်စုနှစ်မှာတော့အထယ်လင်းနဲ့လျှက်စစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေရဲ့အထက်အချာနိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့ရေးသားထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကျော်စန်သားပါ
ဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်ကမြို့တိုင်းလူလူမှာခလေးတွေကိုအင်အကူလုတ်သားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်ဒါပေမဲ့အင်အကူခလေးလုတ်သားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နှိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာလူဦးရေ93သားမှာ18သားဟာအသက် 17 နှစ်အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဆိုပါတယ်။ကလေး18သားမှာအလုပ်လုပ်နေတဲ့ကလေးဦးရေက3သန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်။လက်နက်ကင်ပြိပက္ခနဲ့တဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4သန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်။ကလေးဦးရေ95ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတိုင်းပြည်ရဲ့အနာဂတ်ပါ။အသက်18နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်။ဒါကြောင့်မြန်မာပြည်မှာကလေးလုပ်သားအများအပြားရှိပြီးအလုပ်မျိုးစုံကိုလုပ်ကင်နေကြပါတယ်။အင်းအကူအဖြစ်လုပ်ကင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကမနစ်ကစာတမ်းထုတ်ပါတယ်။ကျင်းလက်စင်းရဲသားနဲ့ပြိပက္ခဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလောက်တာတွေ့ရတယ်လို့ဖော်ပြပါတယ်။အင်းအကူလုံနေတဲ့ကလေးနဲ့လှုပ်ဖူးတဲ့ကလေးတွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကလေးလုံသားတသန်း2သိန်းကျော်ရှိကြောင်း2015တုန်းကလေးလုံသားအစိုးရခန်းစာမှာဖော်ပြပါတယ်။2019 ILO စစ်တမ်းကတော့ကလေးအင်းအကူအများဆုံးသုံးတဲ့ရန်ကုန်နဲ့ကလေးအင်းအကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်ကလေးကိုအင်းအကူလုတ်သားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်1993ကလေးသူငယ်ဥပဒေဟာစေယုံအလုတ်ယုံနဲ့ဆိုင်းနေမှာလုတ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်းအကူအလုတ်နဲ့မသက်ဆိုင်ပါဘူးဒါကြောင့်ကလေးအလုံးမှာအင်းအကူလုတ်ပံ့ခွင့်ရှိတယ်လို့ဖြစ်နေပါတယ် အင်းအကူအများစုဟာမင်းကလေးတွေဖြစ်ကြပြီးအိမ်တွင်းအလုပ်တွေလုပ်ကြရပါတယ်။ယောက်ျားလေးကတော့အိမ်ပြင်မှာတပြက်စီလေးခြံဆောက်အခြားတောက်တူမင်းရတွေလုပ်ကြရပါတယ်
။ဒါပေမဲ့အိမ်အကူလုပ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုဟာစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ခြေလက်ဒေသမှာမိဘစီရင်မှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအိမ်အကူလုပ်ဖို့တွန်းအားပေးသလိုဖြစ်နေပါတယ်။လေယာအလုတ်ကလို့မပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အိမ်ကူလောက်ဟာကလေးတွေနဲ့တင့်တော်တယ်လို့ကျင်းလက်နေမိဘတွေကယူဆကြပုံရပါတယ်။လက်နက်ကင်ပြိပက်ကဖြစ်ပွားတဲ့အရက်ဒေသမှာတော့စင်းရဲနွမ်းပါမှုအပြင်လုံခြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုဆေးလွှတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြို့မှာအိမ်ကူလုပ်ရင်းဗမာစာတက်ကျွမ်းလာရင်နောက်အခါအလုတ်ရှာရမှာနဲ့ပညာဆက်သင်ရမှာလည်းအထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ်။
ကလေးအင်ကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအတွက်အရေးကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့အချိန်နေအရကလေးအင်အကူရှာဖွေသူကိုယုံကြည်ဖို့သာရှိပါတယ်။ကလေးအင်အကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်။ဘုန်းကြီးကျောင်းကစာသင်ပေးတဲ့စာသင်ကျောင်းတွေမှာကလေးအင်အကူရှာဖွေတာမျိုးလည်းရှိပါတယ်။ကလေးကိုအလုတ်ရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်။ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘစင်ရင်နွမ်းပါမှုတက်တော့အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်။ကလေးအိမ်အကူတွေရွာကိုအလဲပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ်းသွင်းတဲ့နီလာနဲ့ကလေးအိမ်အကူတွေကိုစူဆောင်းကြတယ်လို့ ILO စစ်တမ်းမှာဖော်ပြထားပါတယ
်။ယုံကြည်စိတ်ချရတဲ့ကလေးအကူရဖို့အတွက်အလို့ရှင်တွေဟာသူတို့ရဲ့အသည့်မိတ်ဆွေတွေကတစင်ရှာဖွေတာရှိတယ်လို့ဂျားပွဲစားကတစင်ရှာဖွေတာလည်းရှိပါတယ်။ရန်ကုန်ကြည်မြင့်တိုင်းဘူရာဟာအင်းအကူအလုံသမားတွေစုဝေးတဲ့ဆုံရလူဖြစ်နေပါတယ်။အဲဒီနေရာကအခြားရက်ကွက်တွေကိုကလေးအင်းအကူတွေပို့ပေးပါတယ်။ပွဲစားလူဒန်းစားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုဂ္ဂိုလ်စသဖြင့်လူမျိုးစုံပါဝင်ပါတယ်။ပွဲစားဟာမိမိကြိုးစည်းပွားအတွက်ဂျားဝင်ဆောင်ရွက်နေပေမဲ့သူတို့ကိုအလုပ်ရှင်နဲ့ကလေးမိဘတွေကရိုသေလေးစားကြပါတယ်။အများအပြားအင်းအကူလှုပ်သားရဲ့မိဘတွေဟာကလေးရမယ့်လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်တဲ့အထိအလုပ်လုပ်ရပါတယ်။ပွဲစားပါရင်ပွဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုပ်ထွက်ရင်လစာ2စရောဖို့ဂရုပြုရပါတယ်။အလုပ်မထွက်နိုင်အောင်လုပ်ထားတာပါပဲ။မြို့တိုင်းမှာကလေးအကူလှုပ်သားရှိပေမဲ့အိမ်အကူအလုပ်အကင်ဆိုင်ရာဥပဒေမရှိသေးပါဘူး။အိမ်အကူအလုပ်သမားဘဝကနေအင်းရှင်ပိုင်လုပ်ငန်းရဲ့အလုပ်သမားပြစ်သွားတာမျိုးလည်းရှိကြောင်း IO စစ်တမ်းမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ COVID-19 နဲ့ဆက်ဆက်တဲ့ပြင်းထန်ကလေးရောဂါတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီရောဂါနဲ့ဆက်ဆက်နိုင်တဲ့ပြင်းထန်ကိုယ်တွင်းအင်္ဂါရောင်ရောဂါကလေးနဲ့ဆယ်ကျော်သက်တွေမှာစပေါ်လာနေပါတယ်multi system inflammatory syndrome ကိုဒီကိုရင်းအင်္ဂါရောင်ယောဂါအတွက်မြန်မာနိုင်ငံမှာဘလောက်စိုးရိမ်ရပြီးဘာတွေကြိုသည့်ကာကွယ်သင့်ပါလဲဒီအကြောင်းကလေးထုခုနဲ့စိတ်တက်သူတဲ့ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှဗမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်โอเคကလေးထုခုဆရာဝန်ကြီးဗမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရင်ကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနည်းငယ်စရှိလာတာမျိုးဟိုတော့ကတော့ဒီ COVID ကကလေးငယ်တွေကိုတိတ်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီ COVID-19 ဖြစ်တဲ့လူတွေထဲမှာကလေးတွေမှာကရောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါပေမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူးအများစုကဒီဝဲကြော်ကြလောက်ကလက္ခဏာမပြဘူးပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်အဲ့တော့ဒီ ICU တို့မှာတို့ရောက်တဲ့ကလေးကတော်တော်လေးနည်းပါတယ်ဒီနိုင်ငံတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးနေပေါ့အဲ့ခုနောက်ပိုင်းမှာတော့ဗာတွေ့တာလဲဆိုလို့ရှိရင်ကလေးတွေမှာ multi system inflammatory syndrome ဆိုတာဒီလိုမှရောင်းတာပေါ့နော်အချောက်ခါရောင်းတယ်နှလုံးရောင်းတယ်အုံနောက်ရောင်းတယ်ခြေလက်တွေမှာပေးနေထွက်တယ်လို့မျက်စိရောင်လို့ညမေးရောင်လည်းအဲ့လိုမျိုးတွေဖြစ်ပြီးတော့ဒီတွေးလန့်တာတော့ဘာမှဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။တနည်းအားဖြင့်ဆိုကျွန်တော်တို့ရင်လုံးကတွေ့ရပြည့်ပူတဲ့ဒီ ကာဝါဆာကီဒစ်ဆီစ်လို့ခေါ်ပါတော့ခန္ဓာကိုယ်ရဲ့သွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပေါ်တာကအခုရက်ပိုင်းမှာအရင်ကာဝါဆာကီဖြစ်တဲ့ပမာဏနဲ့ဆိုင်ဘူးဘလို့များလာတယ်ဆိုတော့အချက်တွေတွေ့လာတယ်အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့ဒါကြောင့်အဲ့ဒီလက္ခဏာအစ်တွေပေါ်လာတယ်ဆိုတော့အခုကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းကြေညာပါတယ်ဧပြီလကုန်လောက်ကရတယ်အင်္ဂလန်ကတော့ကမ္ဘာတစ်ဝန်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူးဥရောပတစ်ခွန်မှာဒီကလေးတွေကြားထဲမှာ230ကျော်လောက်ဖြစ်တယ်ဒါနိုင်ငံအားလုံးပေါ့လေ EU အဲ့ဒီမှာအင်္ဂလန်တယောက်ဂျင်တစ်တယောက်သုံးနိုင်ရှိတယ်အခုတော့ American နိုင်ငံမှာဒါကို3တန်းစောင့်ကြည့်တဲ့အခါကလေးလူငယ်တရားကျော်သွားပြီလို့သိရပါတယ်။အဲဆုံးတာလည်း2-3ရက်တော့ရှိတယ်လို့ကြားရတယ်။
ဟုတ်ကဲ့ဆရာကြီး။အခုလို့ဒီပြောင်းလဲလာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ရောဆရာဘယ်လိုသက်ရောက်မှုရှိနေလဲ
။မြန်မာနိုင်ငံအတွက်တော့လုံးဝကတော့အများကြီးသက်ရောက်မှုရှိနေပါတော့။ပြည်ထောင်တိုင်းကျွန်တော်တို့ဒီမှာလည်းဒီ confirm case လို့ခေါ်တဲ့ပိုးထွေးတဲ့လူငယ်အပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့။စီးရင်ရဆိုတော့ဆယ်နှစ်ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်အသက်20ယောက်က13ယောက်ရှိတယ်ပေါ့အားလုံးကကလေးက16ယောက်ပဲပါတယ်ဒီကလေးတွေမှလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ဘာမှမှဆိုလိုတာမပြောကောင်းမဆိုကောင်းပါတော့ second wave တွေပါလေဒီလိုအဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့ဒါမဲ့လည်းဒီဥစ္စာလည်းတို့နိုင်ငံတွေမှာလည်းဖြစ်တဲ့ကလေးတွေအားလုံးကြီးတွေ့နေဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ covid virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လည်းမတွေ့ဘူးပေါ့နော်အဲသူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာ direct covid ကဖြစ်တာလဲဖြစ်ဖြစ်ဖြစ်မယ်ဒီ bare virus ကဖြစ်ဖြစ်ပဲဒီရပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲ့ဒီသွေးကြောတွေရောင်းတယ်ဒီကိုယ်လုံးသွေးကြောကလည်းဒီကိုယ်လုံးမှာရှိတယ်ဒီကိုယ်လုံးကရောင်းတယ်ပေါ့နော်အဲ့လိုယောဂမျိုးကရင်တော့တော့ Kawasaki disease ဆိုပြီးရှိမှုပါအဲ့တော့ကျွန်တော်တို့ဒီမှာလည်းဒီလို covid ဖြစ်တာများလာတာတွေ့များနိုင်တယ်ပေါ့ကဝါဆာကီနေနဲ့လည်းတော်တော်တော့ကျွန်တော်တွေ့တာနည်းပါတယ်ကျွန်တော်တို့ပါရမီဆေးဥညီမှာဆိုကျွန်တော်2013နဲ့ကစပြီးတော့စုဆောင်လာတာလူနာအနေနဲ့ဆိုခုစီရော36ယောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်အဲအဲ့ဒီမှာဒီပြီးခဲ့တဲ့3-4လအတွင်းမှာတော့4ယောက်ရှိတယ်ဆိုတော့နည်းနည်းလေးတော့များလာတဲ့သဘောရှိတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆိုလိုတာကနိုင်ငံတကာမှာလည်းအဖြစ်တော်နေတယ်မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာ clean ငယ်ဒီမှာတော့စုရရနေထားတော့မရှိသေးဘူးဒါပေမဲ့ဒီကဝါဆာကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ဆရာနော
်သတိပြုစရာတော့ဖြစ်တော့ဒီကဝါဆာကီဆိုတာလည်းဒီဗိုင်းရပ်စ်ဖြစ်ပြီးပက်တီးရီးယားပဲဖြစ်ဖြစ်စာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြောင်မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response အရင်ကပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂလို့ပေါ့နော်အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူလူနေနဲ့သိပြီးတော့အလံတရားလည်းဖြစ်စရာတော့မလိုပါဘူး။အဲဒါပေမဲ့ကျွန်တော်တို့ဘက်ကဒီတာဝန်တွေဓမ္မတွေဘက်ကလည်းဒီလိုဖြစ်နိုင်တယ်ဆိုတာကိုခေါင်းထဲမှာရှိနေမလို့တော့ပေါ့။ဘာလို့လဲဆိုလို့ရှိရင်အဲ့လိုဖြစ်ရင်ခန္ဓာကိုယ်ထဲမှာရောင်ကျတဲ့ဆီးတွေပေါ့နော်။ immunoglobulin လို့ခေါ်ပါတယ်။အဲ့လိုဆေးမျိုးထိုးဆေးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝန်ဆက်ကြီးစင်မှာတော့အဲ့ဒါထိုးလိုက်ပြီးဒီပြန်တော့ဆေးလေးလည်းပေးရတော့ပေါ့နော်။တွေ့ကျဲဆေးတွေပါတော့ပေးရ။အဲ့လိုပေးလိုက်လို့ရှိရင်တော့ကျွန်တော်တို့ရအသေးတော့တရားမှမရှိသေးပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အရင်ကြီးတော့စိုးရိမ်စရာမရှိသေးဘူး။ဒါပေမဲ့ဒုတိယလှိုင်းသဘောမျိုးပေါ့နော်။များလာခဲ့လို့ရှိရင်တော့
ဟုတ်ကဲ့။ကိုဗစ်ဖြစ်တာနှုန်းကများလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေကလည်းရှိလာနိုင်တာ
ပေါ့။ဟုတ်ကဲ့ဆရာ။အဲ့ဒီအခြေအနေအတွက်ဆရာကြီးကြိုပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
။လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီကများတဲ့ကလေးကြီးတွေမှာသိမဖြစ်။ကျွန်တော်တို့တွေ့တဲ့လောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲ။အဲ့ဒီကလေးတွေမှာဟိုတခုတော့ရှိရပါဘူး။ COVID နဲ့ဒီ COVID ကြောင့်ဖြစ်တဲ့ယောဂနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ဘူး။ကာဝါဆာကီမှာဆိုလို့ရှိရင်တော့မျက်မေးတွေရောင်းတဲ့၊ဗမင်းချိတ်တွေဖြစ်တဲ့၊ပါးစပ်မှာနာရီဖြစ်တဲ့၊ပါးစပ်မှာနှုတ်ခမ်းတွေကွာတယ်ပေါ့နော်။လက်တွေခြေောက်တွေရောင်းတယ်၊ကွာတယ်၊အဆင်းမြင့်ခိုက်တယ်။ဒီတဲ့အများနဲ့တွေ့ရတော့အပြားကြီးတယ်ပေါ့။အပြားကတော့တော်တော်လေးမကြောက်ဘူး။တပတ်ဆယ်ရက်အလိုမျိုးဆက်ပြားနေတယ်ပေါ့။အလင်းရဲတဲ့ပုံပြင်းပြင်းထန်ထန်ပြားနေကျွန်တော်ကဒါစဉ်းစားရသေးတာပေါ့နော်။နောက်တစ်ခုနှလုံးသွေးကြောတွေပဲရောင်းတာဖြစ်တယ်။ကိုဗစ်မှာတော့တိတိဟာတွေပုံမှန်ဖေးလန်တာလို့ပါလို့ပေါ့နော်။အဲ့ဒါမျိုးတော့ကာဝါဆာကီမှာသိမှတွေ့ရပေါ့။ဒါဝင်းသွားတာလို့ဝင်းပြဲဝင်းလျှောဖြစ်တာလို့ဒါမျိုးတွေအဲ့လိုအရန်ထားပြီးမှပြဲဝင်းလျှောဖြစ်တာ။အဲ့လိုလက္ခဏာတွေပါရှိတယ်ပါ
။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာမဖြစ်ခင်တည်းကချိုးတင်ကာကွယ်ထားလို့ရှိရင်တော့ပိုကောင်းနိုင်တာမျိုးဆရာကြီး။အခုကိုဗစ်ကိုမိပါတွေလည်းကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးထားခြင်းအပြင်တခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကူပဲကိုဗစ်ကအများကြီးကာကွယ်ရေးတွေလုပ်တာကို6ပေကွာလို့ပါတော့ဆာလေဟု
တ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပွေးရအဖြစ်တော့လူကြီးတင်တဲ့အတူတူပါပဲ ခဝေဝင်းနေဖို့တက်မကြခဏဆေးဖို့ညနာတို့ဘာလို့ခဏခဏလက်နဲ့မခိုင်ဖို့ဒါကြီးချောင်းဆိုတဲ့ခါကျရင်တချင်အောင်ပြီးဆိုမဲ့တော့မဟုတ်တောင်းတဲ့ခွေးနဲ့ပုတ်ဆိုမဲ့ဒါပေမဲ့ကလေးတွေသင်တဲ့အခါမှာနားလေလွယ်တဲ့ပုံစံမျိုးနဲ့သင်ပြရတော့ခုမှလက်စရအောင်စက္ကန့်20လက်စင်းမယ်ဆိုရင်မှ Happy Birthday တချင်ကိုအကျော်ဆိုအဲ့လိုပဲ ABC စာဆုံးဆိုလိုက်လဲစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါလေးတွေနဲ့ကာတွန်းဗီဒီယိုလေးတွေပါလေး YouTube မှာဆိုရှိပါအဲ့လိုမျိုးလေးနဲ့သင်ပြရတော့ Smart Master ဒါတို့ပါလို့ဆိုတဲ့ကလေးကနေအကလေးဆိုရင်တော့ master ကိုသိမလို့ရပါတော့အဲကျတော့မျက်နှာအခါလို့ခေါ်တော့နေပဲဖြစ်ဖြစ်ဝတ်ကြောကြောနဲ့ပုတ်ပြရလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU ဘက်ကတပ်သားအသစ်စုဆောင်းလာကြောင်းဖာပုံမျိုးနယ်မှာရှိတဲ့ကျေးရွာသားတချို့ထွက်ပြေးတိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ2ဦးတွေ့ရှိလို့ဒေသခံတွေစိုးရိမ်နေတယ်ဆိုတာနဲ့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမှတ်နေတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU တပ်မဟာ9မှာတပ်သားတစ်စုစောင်းလာကြောင်းကရင်ပြည်နယ်ဖားပုံမြို့နယ်မှာရှိတဲ့ကျေးရွာရှေ့ရွာခန့်ကကျေးရွာလူထုတွေကထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကမေလ19ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ထွက်ပြေးတိမ်းရှောင်နေတဲ့လူထုတွေမှာလူဦးရေ128ဦးရှိပြီးမေလ16ရက်နဲ့18ရက်နေ့မှာကမမောင်းမြို့လိုင်းပွဲမြို့နယ်နဲ့မြန်ကြီးငူအထူးဒေသတွေမှာရှိတဲ့နိစ္စရာဆွေမျိုးမိတ်ဆွေတွေစီမှာတိမ်းရှောင်နေရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်ကြီးငူမှာဒေသခံတွေထွက်ပြေးလာတာဟုတ်မှန်ပြီးတပ်သားတစ်စုဆောင်းလို့ထွက်ပြေးရတာဖြစ်တယ်လို့မြန်ကြီးငူအထူးဒေသရှိလဲလွန်းမြန်ရက်ွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောဆိုပါတယ်အဆိုပါတပ်သားတစ်စုဆောင်းတာနဲ့ပတ်သက်ပြီး KNU တပ်မဟာ9ပြောခွင့်ရဖို့မူစောကလေးတို့ကတစုံတရာမတိရှိရကြောင်းပြောဆိုပါတယ်အခုလိုလူတစ်စုဆောင်းတာဟာ NCA စာချုပ်ပါအချက်တွေချိုးဖောက်တာဖြစ်ပြီးသက်ဆိုင်ရာတာဝန်ရှိသူကနေတဆင့်သတိပေးတားမြစ်ကန့်ကွက်မှုတွေဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကဆိုပါတယ်
ရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူအတည်ပြုလူနာအမျိုးသားနှစ်ဦးသေရှိရပြီဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်နောက်မှာဒေသခံတွေစိုးရိမ်မှုတွေမြင့်တက်နေပါတယ်ပထမရောဂါပိုးသေရှိသူကတော့တန်တွဲမြို့စာတိအသက်30ကျော်အရွယ်မျိုးသားသူနဲ့ဒုတိယရောဂါပိုးသေရှိသူကတော့အသက်25နှစ်အရွယ်တန်ကုန်းမြို့ကမျိုးသားသူဖြစ်ပြီးသူတို့နှူးဟာမကြသေးမီမလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်သူတို့တွေကိုသက်ဆိုင်ရာမြို့နယ်ဆေးရုံမှာစောင့်ကြည့်ထားတယ်လို့တခြားမလေးရှားနိုင်ငံကပြန်လာသူ95ဦးကိုလည်းအသွာလာကသစောင့်ကြည့်ထားတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနဝန်ထမ်းရရှိသူကပြောပါတယ်ရခိုင်ပြည်နယ်မှာတရုတ်မလေးရှားနဲ့ထိုင်းနိုင်ငံပါဝင်နိုင်ငံခြားကပြန်လာသူတွေအများအပြားရှိနေတယ်လို့အိန္ဒိချင်းဘင်္ဂလားဒေ့ရ်နိုင်ငံမှာလည်းယောဂါပိုးကူးစက်မှုတွေနေစဉ်မြင့်တက်လာနေတဲ့အတွက်ဆွေးရနေကြတယ်လို့မုံသွုံးမြို့ခံကိုအီသွန်းကပြောပါတယ်
ချင်းပြည်နယ်ပလက်ဝမြို့နယ်မှာစစ်ပေးရှောင်9000ကျော်အပါအဝင်ကျေးလက်နေပြည်သူ2000ကျော်တို့ဟာစားနပ်ရိက္ခာပြတ်လတ်မှုကြုံတွေ့နေရတယ်လို့ချင်းစစ်ပေးရှောင်ပြည်သူများကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကောင်စီ RRCCI ကပြောပါတယ်မြမတပ်မတော်နဲ့ရခိုင်တပ်တော် AA တိုက်ပွဲကြောင့်ပလက်ဝမြို့ကိုထွက်ပြေးတင်းရှောင်လာကြတဲ့စစ်ပေးရှောင်9000ကျော်ပလက်ဝမြို့ခံပြည်သူတွေနဲ့ပတ်ဝန်းကျင်ကျေးရွာ15ရွာလောက်ကလူဦးရေ2000ကျော်တို့ဟာရခိုင်ပြည်နယ်ဖက်ကနေကုန်ပစ္စည်းတွေတဲလို့မရတာကြောင့်ရိတ်ခါပြက်လက်နေကြတာပါစမီးမြို့မှာစံအပါဝင်ရိတ်ခါတွေထောက်ပံ့ကူညီရေးပစ္စည်းတွေအချိန်နဲ့တပြင်းညီပို့ပေးနိုင်ပေမဲ့စမီးမြို့ကနေမိုင်40လောက်တာဝေးတဲ့ပလက်ဝမြို့ကိုတော့နယ်မြေလုံခြုံမှုမရှိတာကြောင့်စံအိတ်ဆက်လက်မပို့ဆောင်နိုင်တော့လို့ရိတ်ခါပြက်လက်မှုကြုံနေရတယ်လို့ RRCCI ကပြောပါတယ်
တရင်နိုင်တိုင်းဒီရကြီးရေပြူမြို့နယ်ရာဖူးကျေးရွာကခြံလုတ်ကန်နေသူအသက်56နှစ်အရွယ်နိုင်သိန်းဝင်းဟာမေလ16ရက်နေ့မှာလက်လုတ်သောပုံသူမိသနတ်နဲ့ပြစ်သက်ခံရလို့တည်ဆုံးခဲ့ပါတယ်။ဘယ်သူဘဝပြစ်ခတ်သွားရဲဆိုတာမသိရသေးဘူးလို့ရာဖူးကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ဦးကပြောပါတယ်။အခုလိုခြံသမားတွေကိုလှုပ်ရှားနေမှုဟာရေပြူမြို့နယ်တွင်ပရမကျိန်ဖြစ်ရအသက်တကူဖြစ်ပြီးမြေမြုပ်မိုင်းပကွဲမှုဖြစ်စဉ်တူလို့ပဲလက်သက်တရခံမသိရသေးပါဘူး။ရေပြူမြို့နယ်မှာမွန်ပြည်ပါတီနဲ့ KNU ကရင်မျိုးရာစီယုံတို့ကြားနေမြေညင်းပွားမှုပြဿနာတွေရှိနေတယ်လို့ဒေတာခန့်ခြံသမားတွေကလည်းမြေမြုပ်မိုင်းနေမိလို့ထိခိုက်မှုတွေမကြာခဏဖြစ်ပွားနေတာပါ
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကမန်မိုင်ကျေးရွာအတွင်းနေအိမ်တချို့ကိုတပ်ဆိုင်ရာအာဏာပိုင်တွေကမေလ18ရက်နေ့မှာဝင်ရောက်စစ်ဆေးမှုတွေပြုလုပ်ပြီးဒေတာခန့်5ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေတာခန့်တွေကပြောပါရယ်။မေလ18ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခံရသူ5ဦးအနက်နှဦးကကချင်အမျိုးသားဖြစ်ပြီးကြံ3ဦးကတော့ဗမာနဲ့ရှမ်းအမျိုးသားတွေဖြစ်ကြောင်းအခုခါမူဆယ်မြို့ရဲစခန်းမှာစစ်ဆေးမေးမြန်းမှုတွေပြုနေကြောင်းမိသားစုဝင်2ဦးကပြောပါရယ်။တပ်မတော်အပါအဝင်အစိုးရဌာနဆိုင်ရာကတာဝန်ရှိသူတွေဟာမှန်မှန်ကျေးရွာအတွင်းမူရစ်ဆေးဝါးနဲ့လက်နက်တွေစစ်ဆေးတာဖြစ်တယ်လို့ပြောပါရယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဟောင်ဟိုင်ကျေးရွာအုပ်စုကဖားလိန်ရွာကလက်ဖက်ချမ်းရှင်မျိုးသူမီနှူးတပ်ပြခံရပါတယ်။မေလ16ရက်နေ့မှာဖြစ်ပွားခဲ့တာပါ။အသက်60ရွယ်သုံးအေးရင်းနဲ့အသက်58နှစ်ရွယ်သုံးအေးသွေးဆိုတဲ့လက်ဖက်ချမ်းပိုင်ရှင်မျိုးသူမီနှူးဖြစ်ပြီးဖားလိန်ရွာကလည်းတုံးပိုင်ဝေးတဲ့သူတို့ရဲ့လက်ဖက်ချမ်းထဲမှာဓာတ်ဆိုးတက်ခံရတာဖြစ်ပါတယ်။လက်သက်မပေါ်တဲ့ဒီလူသတ်မှုကတော့ကြောင်မဲရဲစခန်းကနေအမှုဖွင့်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြည့်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ခရီးနှစ်မျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာစစ်တပ်တို့အကြားရှားတော်မျိုးနယ်အတွင်းဒီရက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုမိကလျာမွန်ကတင်ဆက်ပေးပါမယ်ရှင်
မေလ16ရက်နေ့ကကယားပြည်နယ်ရှားတော်မြို့နယ်လေပိုင်းကျေးရွာအုပ်စုအတွင်းရှိလမ်းမပေါ်မှာတမတော်နဲ့ခရင်နီမျိုးသားတိုးတက်ရေးပါတီ KNPP တို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရှားတော်မြို့နယ် KNPP ဆက်ဆံရေးရုံးတာဝန်ခံခုဖိုးတဲ့ကပြောပါတယ်
ဖြစ်ဖြစ်ချင်းစလုံးလိုက်သွားရှိတယ်ခင်ဗျအဲ့နာရီလောက်မှစလုံးပြတ်သွားတော့ဟိုနည်းနည်းလေးတော့ဆက်တရရတယ်ဟို KNPP စဖက်စားတင်းဆောင်သွားတဲ့ဟိုအမိသားစလုံးဆက်တရရတော့အဲ့ဒါကသူတို့တချိန်တော့ဗျာတချိန်တော့ဟိုလာမဲ့အစ်ကတစ်ဖက်ကဟိုလူမမဆိုးလို့နေရာမမဆိုးဆိုပြီးအချက်ပြပစ်လိုက်တဲ့ဘောတော့ကျွန်တော်တို့သင်စကားပြစ်တာပါဖြစ်ချင်းကျွန်တော်မေးဝိုင်းမေးကြတယ်တယောက်စီလေဆိုပြီးကျွန်တော်တချို့ကပြောတည်နေကြတယ်မေးလာတော့ကျွန်တော်ပြန်လဲစုံစမ်းကြည့်တယ်ဒီမှာအတုပခန္ဓာတို့ပါလို့ရှိတာကျွန်တော်မသိရောက်ဘူ
းပြစ်ခတ်မှုဖြစ်ဖြစ်ချင်းမှာရှားတော်မြို့နယ်ရှိတမတော်အမှတ်နှစ်စစ်ဗျူဟာမှုက၎င်းအားခေါ်ယူသိဆောင်မေးမြန်းပြီးပြစ်တင်ပြောဆိုမှုတွေရှိခဲ့ပေမဲ့နှစ်ဖက်တင်းမာမှုတစုံတရာမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။လက်ရှိအနေအထားအရကိုဗစ် -19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလဖြစ်တဲ့အတွက်နှစ်ဖက်ဖွဲ့စည်းတွေနဲ့ပြည်သူတွေစိုးရိမ်မှုထမှန်ဖြစ်ပွားစေတဲ့အပြုအမူတွေကိုမလုံဆောင်ဖို့ကရင်နီမျိုးသမီးစီယုံကမမမီကတိုက်တွန်းထားပါတယ်
။ကျွန်တော်တို့ကအခုလိုမျိုးဟိုပါပေါ့အချိန်မှပေါ့ဒီCOVID-19 ရဲ့ဖြစ်လို့ဟာလူထုတွေလည်းစိုးရိမ်မှုတွေဖြစ်နေတဲ့အချိန်မှာနောက်တစ်ဖက်ကလည်းလူထုတွေမလုံခြုံမှုတွေခံစားရတာမျိုးတွေတော့မဖြစ်စေချင်ဘူးပေါ့နော်။နောက်ဒီဘက်ကလည်းတိုက်ပွဲချက်စစ်ပွဲချက်မလုံခြုံမှုတွေခံစားရတာမဖြစ်စေချင်ဘူးဆိုတော့ဘာပဲဖြစ်ဖြစ်ဒီလိုနှစ်ဖက်ကြားထဲမှာဒီ bilateral agreement ရှိတယ်လေ။အဲ့ဒါတွေကလည်းနှစ်ဖက်ကလိုက်နာကြရင်တော့ပုံပြီးတော့ကောင်းတာပေါ့နော်
။ Cruiser မြို့နယ်မဲဆန္ဒနယ်မှတ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးနယ်ကလည်းငင်းချမ်းရေးတည်ဆောက်နေတဲ့ကာလမှာနှစ်ဖက်သက်တွေအနေနဲ့ပြစ်ခတ်မှုမဖြစ်ပွားအောင်ထိန်းသိမ်းဖို့လိုအပ်တယ်လို့ဆိုပါတယ်
။ဒီငင်းချမ်းတည်ဆောက်တဲ့ကာလမှာတော့နှစ်ဖက်စလုံးနည်းနည်းလေးအပြန်လာတိုက်ပြီးစနေမှာပဲတော်လာလို့တော့ပူပြီးတော့မှစစ်ပြီးနေလို့ကျွန်တော်အဲ့လိုပြစ်ခတ်တာပေါ့နော်။
KNPP ဟာအစိုးရနဲ့2012ခုနှစ်မတ်လမှာပြည်내အစ်စ်ပနာမပြစ်ခတ်ရက်စဲရေးနဲ့ဇွန်လ9ရက်နေ့မှာပြည်ထောင်စုစစ်ပနာမပြစ်ခတ်ရက်စဲရေးသဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေး NCA စာချုပ်ကိုတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး
။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့ကနှစ်ပေါင်း120ကျော်ရှိတဲ့ဟော်နန်ကြီးကအင်္ဂါနေ့တုန်းကပြိုကျသွားပါတယ်အခုလိုမျိုးဟော်နန်ပြိုကျသွားတာဟာပြုပြင်ထိန်းသိမ်းဖို့အားနေလို့လားနမ်ဟ ோம் ကလည်းစူးစီးတင်ဆက်ထားပါတယ်
ပြည်ခဲ့တဲ့အင်္ဂါနေ့တုန်းကပင်လောင်းဟွန်နန်တစ်ခုလုံးပြိုကျသွားခဲ့ပါတယ်ပင်လောင်းဒေသခံရှမ်းစာပေရင်ကျေးမှုကော်မတီဝင်စိုက်ခမ်လွန်းကဟွန်နန်ပြိုကျသွားတဲ့အနေအထားကိုရှမ်းပါလာနဲ့အခုလိုပြောပြပါတယ
်မိုးခဏကြာပြီးတော့ပြိုသွားတာပါလေလေတိတ်မပြင်းပါဘူးဒီဟော်နန်းကတော့ခမ်းချုပ်ခစ်ကလေးကဆိုတော့နှစ်ပေါင်း100ကျော်ရှိပြီလေဒီဟော်နန်းကဘယ်သူမှပြုတ်ပြင်းမမှန်တာမရှိခဲ့ဘူး2015တုန်းက RCSS ကနေပြုတ်ပြင်းပေးမယ်လို့ကတိလာပေးထားပါတယ်အစီဝေးလဲနှစ်ခါလုပ်ပါတယ်တိတေလူမယ်ဆိုပြီးတော့ကော်မတီတွေပါတွေနဲ့တန်ကားတော်တွေနဲ့လည်းပါပါတယ်ကျွန်တော်စီကဆွေးနွေးတဘောတူညီမှုမရဘူးဖြစ်နေလို့ကောင်းဆောင်မဲ့တူလည်းမရှိဘူးလေအခုလိုပြိုကျတဲ့ထိဖြစ်ရတာအရန်စိတ်ကိုမကောင်းဖြစ်ရပါတယ်
အခုပြိုကျသွားတဲ့ဟော်နန်းကိုပင်လောင်းစော်ဘွားစမိုးကျော်ကနောက်ဆုံးစော်ဘွားအဖြစ်စွဆန်သွားပါတယ်။လက်ရှိမှာစော်ဘွားကြီးစမိုးကျော်ရဲ့မဟာဒေဝီစောင်းနှံလှတင်ကနေထိုင်နေပါတယ်။ပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်းမွန်မှန်ဖို့ပြုတ်လုံနေချင်းပြိုကျသွားတာဟာစိတ်မကောင်းဖြစ်မိတယ်လို့ညောင်ရွှေစော်ဘွားရဲ့သမီးတော်ဖြစ်တဲ့စော်ဟင်မာတိုက်ကအခုလိုပြောပါတယ
်။ဘုံခဲတဲ့နှစ်လသုံးလလမ်းကြီးပြင်းနေသူမှစိတ်လီပါလူကြီးရစီအဖွဲစီတစ်ခုပါလေ။ဒီမဲ့ရှိတိကတဲ့ခွေမရဘူးတဲ့ခွေပြီးဖို့လုံနေတုံးမော့ပြီးတော့ပပအမိနဲ့ဘုန်းမဲရပါတော့ဆော့ဘွားအမိနဲ့စကွာထိတ်တရမယ်လို့ခေါ်တယ်အားလုံးပြီးတော့အဲ့ဒီလိုလည်းလုံးချက်ပေါ်ဖြစ်သွားအတိုင်းခံရတာမဟုတ်ဘူးကြီးတိုင်းခံရလို့အဲ့ဒီဖြစ်တဲ့ဆိုတလူပေါ့နော
် RCSS SSA ကနေပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်းဖို့လိုအပ်တဲ့တစ်တွေပြင်ဆင်ထားပေမဲ့အကြောင်းမျိုးမျိုးကြောင့်ပြုတ်ပြင်းမွန်းမှန်ချင်းမရခဲ့ပါဘူးအခုလိုပြိုကျရတဲ့အဆင်ဖြစ်သွားတာဟာအစိုးရပေါ်မှာလည်းမူတည်တယ်လို့ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးမခေကအခုလိုပြောပါတယ်
ဒီတော့ဟောတော့ဘွားရဲ့ဟောနန်းပြူလဲသွားတဲ့ဆိုတာကရှမ်းလိုမျိုးတစ်မျိုးတည်းမဟုတ်ဘူးလေနော်အဲမြန်မာနိုင်ငံတစ်ခုလုံးရင်ကျိမှုတစ်ခုပဲဟောနော်အဲမြန်မာနိုင်ငံရဲ့သမိုင်းချက်ပြေဆောင်တစ်ခုပဲလေအဲအဲခါကြတော့နိုင်ငံတော်အစိုးရအနေနဲ့လည်းတစ်စိတ်တစ်ပိုင်းနဲ့တောင်းရှိမလားလို့ပဲနော်လူပဲချင်းကောင်းကြပဲပေါ့နော်
ပင်လောင်းဟော်နန်းဟာ2016ခုနှစ်တုန်းကမိုးတက်လေပြင်းကျလို့တချို့တဝက်ပြိုကျခဲ့ပြီးဖြစ်ပါတယ်အခုပြိုကျမှုဟာဆိုရင်တော့ဟော်နန်းတစ်ခုလုံးလုံးဝပြိုကျပျက်စီးသွားတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
KNU တပ်မဟန်ငါးဖက်ကတပ်သားတစ်စုစောင်းတာကြောင့်ကရင်ပြည်နယ်ဖာပုံမြို့နယ်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြုတ်လူနာအမျိုးသား2ဦးတွေ့ရှိရပြီဖြစ်လို့ဒေသခံတွေစိုးရိမ်မှုမြင့်တက်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ Corona virus ကရောဂါဆိုင်ရာသတင်းချက်လက်မှားတွေကို online မှာမပြန့်စေဖို့ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကြေညာပြင်းနေမှာပြောပါလိမ့်။online မှာအမုန်းတရားတွေနဲ့ပြည်နေတာကိုလက်လျူရှုမထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်မှန်စစ်ဆေးတဲ့ verified လှုပ်ရှားမှုကိုစတင်လိုက်ပြီလို့ပြောပါတယ်။ငှက်ဖျားယောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ covid-19 ယောဂါကုသရေးဒါမှမဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကမ္ဘာလုံးဆန္ဒလေးလာမှုကြီးမှာ britain ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လက်ခံပြီးဒီစကရက်ကိုခေါ်ဝေါ်အသုံးပြုဖို့တင်ပြလျှောက်ထားလောက်ကောက်ယူမဲ့အစီအစဉ် Petition ကိုမေလ27ရက်နေ့ကစတင်လိုက်ပြီးလို့ရ
Refugees International အဖွဲ့ကပြောပါတယ်။ Coronavirus ရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြေရှိရတာကိုအလိုလျောက်အသိပေးမဲ့ smartphone application တစ်ခုကို Apple နဲ့ Google နည်းပညာ company နှစ်ခုပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။တောက်ကြနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာချပါစီ။ကျမချင်းမျိုးတက်ပ
ါ This program has come to you from the Voice of America, Washington.